ကမ္ဘာတဝန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်ပြည်ထောင်စုအတွင်းမနေ့အင်္ဂါနေ့ထိကိုဗစ် -19 ရောဂါကြောင့်သေဆုံးသူ2သိန်းရှိသွားပြီဖြစ်ပါတယ်။နောက်လာမယ့်လတွေအတွင်းသေဆုံးမှုနှုန်းထောင်ချီမြင့်တက်လာနိုင်တယ်လို့ကျွမ်းကျင်ဆိုင်ရာကြေညာသူတွေကပြောပါတယ်။အမေရိကန်နိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးသူရေအတွက်ကအမေရိကန်ရဲ့ကိုရီးယား၊ဗီယက်နမ်၊ပါရှန်ပင်လယ်ကွေ့၊အာဖဂနစ္စတန်နိုင်ငံနဲ့အီရတ်နိုင်ငံတွေမှာဆစ်ဖြစ်တုန်းကအမေရိကန်တပ်သားတွေတည်ဆုံခဲ့ရတဲ့အရေးအတွက်ရဲ့နှစ်ဆနီးပါးရှိပါတယ်။2020ပြည့်နှစ်အကောင်ပိုင်းအမေရိကန်နိုင်ငံမှာကိုဗစ် -19 ကြောင့်တည်ဆုံသူ 4,100 ရှိလာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ကာကွယ်ဆေးမရသေးတဲ့အပြင်ရာသီဥတုကလည်းအေးပိုလာပြီးဖြစ်တဲ့အတွက်နေ့စဉ်အသေးပြောင်းတော့ပြောင်းပြင်လာမှာကိုကျန်းမာရေးပညာရှင်တွေကစိုးရိမ်နေကြပါတယ်။